အမေရိကန်အနောက်လယ်ပိုင်းမင်နီယာပိုလစ်မြို့တော်ရဲ့ရဲဌာနတစ်ခုလုံးကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်မာရိတ်ဂါလန်ကကြေညာလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကရဲကဖမ်းဆီးခြင်းတည်ဆုံသွားခဲ့တဲ့ဂျော့ဖ်ဖရိုက်အမှုအတွက်ရဲရာရှိဒယ်ရစ်ချော့ဘင်းကအပြစ်ရှိကြောင်းတွေ့ရှိခဲ့ရပြီးနောက်တနေ့မှပဲအခုလိုကြေညာလိုက်တာပါ။ရဲလုံငန်းတွေကိုလုဆောင်တာမှာမင်နီယာပိုလစ်ရဲဌာနအနေနဲ့အခြေခံဥပဒေနဲ့ညီမညီသို့မဟုတ်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့ညီမညီစုံစမ်းစစ်ဆေးမှုတွေလုဆောင်ဖို့အတွက်တရားရေးဌာနအနေနဲ့ဒီကနေ့မှကြေညာလိုက်ပါတယ်လို့ဂါလန်ကတရားရေးဝန်ကြီးဌာနမှပြောကြားလိုက်တာပါအခုအသစ်ပြုလုပ်မဲ့စုံစမ်းစစ်ဆေးမှုဟာပြည်ထောင်စုရာဇဝတ်မှုဆိုင်ရာစုံစမ်းစစ်ဆေးခြင်းနဲ့ကင်းလွတ်ပြီးတိကျစီဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့မေလကဖလိုက်တည်ဆုံးမှုကြောင့်ရဲရဲအကြမ်းဖက်မှုတွေကိုလူမျိုးရေးခွဲခြားမှုကြောင့်အမေရိကန်မှာလူထုအုံကြွမှုတွေပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်တရားခွင်ထဲမှာရှော့ဘန်ရဲ့ရှေ့နေအရက်နော်ဆန်ကတော့ရှော့ဘန်ရဲ့ဒူဟာဖလိုက်ရဲ့လယ်ဘင်းမှာတောက်လျှောက်ရှိနေခဲ့တာမျိုးမဟုတ်ပဲသူ့ရဲ့ပခုံးနောက်ကျောင်းနဲ့လက်မောင်းလေးပေါ်မှာလည်းရှိနေခဲ့တယ်လို့ဇော်ရကတက်ခဲ့ပါတယ်ဆက်လက်ပြီးတော့ရှေ့နေကျုပ်ဂါလန်ကတိုင်းပြည်ရဲ့ဥပဒေစိုးမိုးရေးအရာရှိအများစုဟာခက်ခဲတဲ့လုပ်ငန်းတာဝန်တွေကိုထမ်းဆောင်ရမှာတိတ်ခါရှိရှိနဲ့ဥပဒေတိုင်လို့ဆောင်ကြတာဖြစ်ပြီးအရာရှိကောင်းတွေဟာလည်းဒီလိုအချက်ဇိုးတွေကိုခွင့်ပြုတဲ့စနစ်ထဲမှာအလုံးမလုံးချင်ကြဘူးဆိုတာသူယုံကြည်တယ်လို့ပြောဆိုသွားပါတယ်ဖလိုက်တည်ဆုံရမှုမှာပါဝင်ပတ်သက်ခဲ့တဲ့အရာရှိတွေဟာလူအခွင့်အရေးတွေကိုချိုးဖောက်မဖောက်စုံစမ်းစစ်ဆေးဖို့အတွက်တရားရေးဝန်ကြီးဌာနကစောစောပိုင်းကလေးကစုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်သမ္မတဘိုင်ဒန်နဲ့ဒုသမ္မတကမလာဟဲရစ်တို့ကလည်းဖလိုက်လို့အမည်ပေးထားတဲ့ရဲလုံထုံလုံးကြီးဆိုင်ရာပြည်ဝင်ပြောင်းလဲရေးဥပဒေမူကြမ်းတစ်ခုကိုအတည်ပြုပေးဖို့အတွက်ကွန်ဂရက်စ်ဆွတ်တော်မှာတောင်းဆိုလာပါတယ်